မြန်မာနိုင်ငံရေးလောကမှာနှစ်ပေါင်းများစွာပါဝင်လှုပ်ရှားခဲ့သူဝိုင်းရင်နိုင်ငံရေးသမားကြီးဦးထွေးမြင့်ဟာဒီကနေ့ကွယ်လွန်အနှိမ့်စာရောက်သွားခဲ့ပါတယ်။တေဒံအထိအပြစ်ဒဏ်ပေးခံခဲ့ရဘူးသူနိုင်ငံရေးအကျဉ်းသားဟောင်းဦးထွေးမြင့်ရဲ့ဒီအခုလိုမျိုးကွယ်လွန်သွားခဲ့ရတာနဲ့ပတ်သက်ပြီးတော့မိသားစုနဲ့အတူနိုင်ငံရေးလုပ်ဖော်ကိန်းဖက်တွေကိုတော့ဦးဆန်မိုးဝေကစုံစမ်းမေးမြန်းပြီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်။ဝိုင်းရင်နိုင်ငံရေးသမားကြီးတဦးဖြစ်တဲ့ဦးထွေးမြင့်ဟာဒီကနေ့တနင်္လာနေ့မနေ့10:35မိနစ်မှာသူနေထိုင်ရာအင်းစိန်မြို့နယ်ဘူကုန်းရပ်ကွက်ကနေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာဦးထွေးမြင့်ဟာအသက်84နှစ်အရွယ်ရှိပြီဖြစ်ပြီးတော့ကြောက်ကရောဂါနဲ့ကွယ်လွန်သွားခဲ့ရတာဖြစ်ကြောင်းတားဖြစ်သူဖြစ်တဲ့ဦးစမ်းမြင့်အေးက VOE ကိုပြောပြပါဗျာ
။ဟုတ်ကြောက်ကရောဂါပါခင်ဗျာ။အဖေကဟိုစီးပိုက်တတ်တာလေလေ။ဟုတ်အိမ်မှာပါခင်ဗျာ။စိတ်ကိုမရောက်လိုက်
ဦးထွေးမြင့်ဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခဲ့သူတဦးဖြစ်ခဲ့တယ်လို့စာအုပ်စာရန်းတွေရေးသားခဲ့သူတဦးလည်းဖြစ်ပါတယ်။မြန်မာတမိုင်းအမှန်ကိုတည်သူတဦးဆုံးရှုံးသွားတာဟာတိုင်းပြည်အတွက်နစ်နာမှုဖြစ်ခဲ့ရာကြောင်းဒီမိုကရေစီပါတီဥက္ကဋ္ဌလည်းဖြစ်ဝါရင်နိုင်ငံရေးသမားကြီးတဦးဖြစ်တဲ့ဦးတူဝေကပြောပါတယ်
။သူတက်တက်လို့ပါပဲလေနော်ကျွန်တော်တို့လွတ်လပ်ရေးမရခင်တည်းကသူနိုင်ငံရေးတော့ပါတယ်လေနော်ပါပြီးတော့သူကတောက်လျှောက်လှုပ်လာတာဆိုတော့နိုင်ငံရေးတွေ့ကြုံအများကြီးရှိတဲ့ပုံကောပါနောက်ပြီးတော့လည်းပဲအဲတကယ်ပဲဟိုစာဆာဟိုစောက်စရာမီလက်တီချာပါလီလာတဲ့လူတယောက်ဆိုတော့ဟောလူတော်တယောက်ပေါ့ဗျာနော်အဲ့တော့သူတို့လိုပုံကောတယောက်ကဆုံးရှုံးသွားတယ်ဆိုတော့ဒါအတိုင်းမီတွေလည်းနစ်နာတာပေါ့ဗျာနော်ကျွန်တော်ကတော့လှုပ်ဖို့လှုပ်ဖက်တယောက်နေဆုံးသွားတယ်ဆိုတော့စိတ်မကောင်းဘူးပေါ့ဗျာနော
်မြမဆိုရှယ်လစ်လမ်းစဉ်ပါတီခက်ကအတူတပုံထခဲ့ကြရင်ပြည်ပမှာတွေ့ဆုံခဲ့ကြရအောင်အမတ်တရစကားကိုဥတူဝေကအခုလိုပြောပြပါတယ
်။သူနဲ့ကျွန်တော်နဲ့ကတော့ဟိုမိနီကက်ကကြီးစလုတာကတော့ကျွန်တော်တို့ဟိုဟိုမဆလိုက်ခင်မှာတဘုံထားတဲ့ချိန်ပေါ့ဗျာနော်။အဲတဘုံတူထားကြတာလေကျွန်တော်ဝင်းကြီးတို့ဥနုခေါင်းဆောင်ပြီးတော့ကျွန်တော်တို့ထိုင်းရောက်တဲ့အခါကျတော့သူကလည်းပဲအဲ့မှာ BBC ကထွက်လာပြီးတော့ကျွန်တော်နဲ့လာပြီးတော့ဟောအတူတူလုတ်ကြတာ။အဲ့တော့ကျွန်တော်တို့ကတော့ဟိုပါလီမန်ဒီမိုကရေစီပါတီဖွဲ့တယ်သူနဲ့ကျွန်တော်လည်းအတူတူနောက်ပြီးတော့လည်းအဲပြည်ကြီးလူမျိုးရောပါပေါ့နော်လူပြည်ကြီးလူငယ်တပ်ပေါင်းစုအတန်ွင့်ဌာနဆိုတာလဲသူရဲ့ကျွန်တော်ရဲ့နှစ်ယောက်ပေါ့နော်ဥဆောင်ပြီးတော့လှုပ်ကြတာပေါ့အဲ့လာပြီးတော့အခါကျတော့မှသူကကျွန်တော်တို့ဟိုအဲ့ဒီမှာတာဝန်ခွဲတဲ့အခါကျတော့ဟိုသူကနိုင်ငံတွင်းမှာစီဝင်ရေးလုပ်ချင်တယ်ဆိုပြီးတော့အဲ့ဒါမမပြည်ပြန်လာပြီးတော့သူကစီဝင်ရေးလုပ်တာပေါ့ဒါပေမဲ့အဲ့ဒီမှာသူဟိုအဖမ်းခံလိုက်ရတာပေါ့နော်သူ့ကိုဖမ်းပြီးတော့အဲတက်ဆိုင်ရဟွာကဗာလဲထောင်းလိုင်းကြီးတွေဗာဒီကနည်းနည်းလေးဟိုနှိမ့်ဆက်တယ်ဗျတော်တော်လေးနှိမ့်ဆက်တာနှိမ့်ဆက်ပြီးတဲ့ခါကျတော့သူ့ကိုတရင်းစာ conference လုပ်ခိုင်းတယ်လေ conference လုပ်ခိုင်းတဲ့ခါကျတော့သူကမကြောက်မရွံ့မင်းနဲ့အဲ့ဒီတုန်းက press conference မှာအာဒီ democracy အကြောင်းကိုရဲဝံ့ဝံ့ပြောခဲ့တယ်အဲ့ဒါတော့သူ့ရဲ့တကယ့်ကိုထူးခြားချက်ပဲဗ
ျဦးထွေးမြင့်ဟာနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်ခဲ့တယ်လို့သူ့ကိုတည်တံအထိလဲအပြစ်ပေးခံခဲ့ရတာပါဒါပေမဲ့မဆလာခိတန်ကဂိုင်းပေါင်းစုံပေါင်းစည်းနိုင်မှုဆိုပြီးတော့လူငင်းချမ်းသာခွင့်ပေးကြရမှာပြန်ပြီးတော့လွတ်မြောက်လာခဲ့ရတာဖြစ်ပါတယ်။ဥထွေးမြင့်နဲ့အတူပြည်ပမှာကောနောင်ပြည်ရင်းမှာပါနိုင်ငံရေးလွတ်ဖို့ကံပက်တူဖြစ်ခဲ့တဲ့အရင်တုန်းကဝင်းကြီးချုပ်ဟောင်းဦးနုရဲ့သမီးဖြစ်သူဒေါ်တန်တန်နုကလည်းအခုလိုပြောပြပါတယ်
။သူကတော့ဒီအတွေ့အကြုံတွေလည်းများတယ်လေ။အတွေ့အကြုံတွေလည်းများတယ်ပြီးတဲ့အခါကျတော့သူကစာလည်းတော်တော်ရေးတယ်အဲသူကျမတို့နဲ့တွေ့တိုင်းမှာသူကအဲ့ဒီကိုနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဒီပမာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူစာရီးရေးတဲ့အကြောင်းတွေသူပြောပြတယ်အဲ့ဒီသူစာရီးရေးတာတော့သူဥဒတိလည်းပြီးမှာတော့မဟုတ်ပါဘူးဒါပေမဲ့သူအဲ့လိုအတွေ့အကြုံများတဲ့လူပေါ့နော်နိုင်ငံရေးမှာဟိုတင်းပေါ့ဟိုပါခေါ်မယ်အတွေ့အကြုံရှိတဲ့လူဟိုတယောက်အနေနဲ့ဆုံးရှုံးသွားတယ်ဆိုတော့ဒါအထူးပဲဟိုတင်းအာရုံမှုတစ်ခုပါပဲ
ကွယ်လွန်သွားချိန်မှာတားတဦးနဲ့တမီးတယောက်ကြံရှိခဲ့ပြီးဦးထွေးမြင့်ရဲ့ဇာပနာကို November 29ရက်အမျိုးသားနေ့ညနေမှာရေဝေးတုတ်တံကိုပို့ဆောင်ပြီးတော့ဒီဂျုံမှာဖြစ်တယ်လို့မိသားစုဝင်တွေကပြောဆိုပါတယ်ခင်ဗျာ